ကြာခီနီနဲ့ဒေတာတဲမှာစစ်ကောင်စီတပ်ကဆေးရုံဆေးကန်တွေကိုမကြခဏပြစ်မှတ်ထားတိုက်ခိုက်နေတာကြောင့်မကြခဏနေရာအသစ်ပြောင်းရွှေ့တိစောက်နေရတဲ့အပြင်ဆေးဝါးမလုံမလောက်ငွေကြေးအခက်အခဲတွေရင်ဆိုင်နေရပါတယ်။ဒါရဲ့အကျိုးဆက်တွေအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးနန်းတော်ကပြောပြပါမယ်။
ကယင်းဒီဒေသမှာကျမရေးဆိုင်ရာဆေးရုံဆေးကန်တွေကိုစစ်ကောင်စီဘက်ကမကြာခဏပြစ်မှတ်ထားတိုက်ခိုက်နေတာကြောင့်အကြမ်းသားတွေကိုကျမရေးဆောင်ရှောက်မှုပေးနေတဲ့နေရာမှာချိန်ချမှုဖြစ်နေပြီးအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေရတယ်လို့မြေပြင်မှာကျမရေးဆောင်ရှောက်မှုပေးနေပြီးလုံခြုံရေးအရာနာမည်မဖော်ပြလို့တဲ့ဆရာဝန်တဦးကပြောပါတယ်
ကျွန်တော်တို့ကနောက်တဲ့နေရာရွှေဖို့အတွက်ကိုအများကြီးအချိန်ယူရတယ်။အဲ့တော့ဒီဆေးရုံကြီးပြည်စည်းသွားလို့ဒီနေရာမှာရှိတဲ့လူထုကို service မပေးနိုင်လို့လည်းမရပြန်အောင်။အဲ့တော့တစ်ဖက်မှာ service တွေကိုပေးနိုင်ဖို့ဆက်လက်ကြိုးစားရင်းတစ်ဖက်မှာလည်းဆေးရုံအသစ်တွေကိုကျွန်တော်တို့ကဆောက်ရတဲ့အခါမှာပတ်စံရောလူဝင်အားရော transportation ရောအားလုံးကတက်ခဲတွေကအများကြီးဖြစ်သွားတာပေါ့နော်။အဲ့ဒီလေကြောင့်တိုက်ခိုက်မှုကြောင့်ဖြစ်လာတဲ့အကျိုးဆက်တွေကအများဆိုးတယ်။ဒီလူဘက်ကကြည့်ရင်လည်းပဲဒီလူက service မရတဲ့ခါကြောင့်မလို့ရောဂါကြီးကြီးမားမားတွေကဖြစ်လာတယ်။ဘာကြောင့်လဲဆိုတော့အော်သူတို့ကတော့ပထမဆောင်သုံးနာစီလောက်နဲ့ပဲကြားလိုက်တာပေါ့ဒါပေမဲ့ဟောဆေးရုံမရှိဘူးဆိုတော့ဘာမှမပြတော့သူတို့ကယောဂအကြီးကြီးတွေကပို့ဆိုးလာတဲ့ခါမှာကုရလာလည်းခက်ခဲလာတယ်ကျွန်တော်တို့ကစေဝါလည်းဟိုလုံလောက်မှုတွေပတ်စံလုံလောက်မှုတွေကလည်းမရှိတော့ဟိုပို့ဆိုးလာတာပေါ့နော
်စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းကယင်းဒီဒေတာထဲမှာ CDM ဆရာဝန်အပါအဝင်တော်လိုင်းရင်အင်အားတွေကကိုထူကိုထစနစ်နဲ့ထူထောင်ထားတဲ့ဆေးရုံဆေးကပေါင်း73ခုထက်မနည်းရှိနေတယ်လို့မြေပြင်မှာကျန်းမာရေးစောင့်ရှောက်ပေးနေတဲ့ဆရာဝန်ကပြောပါတယ်ဆေးရုံတစ်ခုမှာတလကိုလူနာ30နဲ့တရာကြားကုသမှုပေးနေပြီးစစ်ဘေးဒုက္ခသည်နဲ့ရွာသူရွာသားတွေကဒီဆေးရုံဆေးခန်းတွေကိုပဲအားထားနေရတာပါ။ဒီကြောင်ကနေမကြာခဏတိုက်ခိုက်ခံနေရတဲ့အတွက်ဆေးရုံဆေးခန်းတွေပျက်စီးထိခိုက်ရသလိုကျန်းမာရေးဝန်ထမ်းနဲ့လူနာတွေထိခိုက်ဒေဆင်းမှုတွေကြုံတွေ့ခဲ့ရတယ်လို့လည်းဆိုပါတယ်ဒီ3နှစ်ကျော်ကာလအတွင်းမှာကျန်းမာရေးဝန်ထမ်းနဲ့လူနာအပါအဝင်အရက်သာတည်ဆုံသူနဲ့ထိခိုက်ဒဏ်ရာရရှိသူက100နီးပါးလောက်ရှိလာတယ်လို့မြေပြင်မှာကျန်းမာရေးဆောင်ရှောက်မှုပေးနေပြီးတော့လုံခြုံရေးအရနာမည်မဖော်ပြလိုတဲ့ဆေးဝန်တို့က VOA ကိုပြောပါတယ်စစ်ပွဲနဲ့မဆိုင်တဲ့အစာတင်ကြောင်းနဲ့ကျန်းမာရေးဆိုင်ရာဆေးရုံဆေးခန်းလိုနေရာမျိုးမှာလက်နက်ကြီးနဲ့ခြေကြောင်အုံပြုပြီးတော့ပုံကျဲတက်ခိုက်တာဟာ2022ခုနှစ်နောက်ပိုင်းပိုးပြီးတော့လုံလာတယ်လို့ကီယင်ဒီလှုပ်ခွင့်ရင်တီထောင်သူကိုပညာက VOA ကိုပြောပါတယ်ဒီလိုတက်ခိုက်ခံရပြီးတဲ့နောက်ပိုင်းနေရာပြောင်းရွှေ့အဆောက်အဦအသစ်ထပ်မံတည်ဆောက်ရတာလိုအပ်တဲ့ဆေးဝါးနဲ့ကုသရေးပစ္စည်းတွေထပ်မံဖြည့်ဆည်းရတာကြောင့်ဆေးဝါးမလုံလောက်မှုနဲ့ငွေကြေးအခက်အခဲတွေရင်ဆိုင်ကြုံတွေ့ရပါတယ်ဒါကြောင့်လူမှုတွေကိုကြမ်းမာရင်စောင့်ရှောက်မှုပေးနေတဲ့နေရာမှာရှိနေလာတယ်လို့ကီယင်ဒီလှုပ်ခွင့်ရင်တီထောင်သူကိုပညာက VOA ကိုပြောပါတယ်
ကြရခိုင်တော့ပေါ့နော်လူလူလလကုတော်နိုင်မှုကိုကျွန်တော်မဆောင်ပြနိုင်ဘူး။နောက်အချက်နဲ့မှာဆင်းဆူထားနေတဲ့တေးထရှိရတဲ့ပစ္စည်းတွေပြတ်သွားတဲ့အဝယ်ပြောင်းဝယ်ထည့်ရတဲ့အစားအဝတ်တွေပြန်ဆောက်ရတဲ့ဒီဟာကကိုယ်ရစီအင်မတန်များတော့ပေါ့နော်။အဲ့ဒီအတွက်ကြောင့်မို့ကျွန်တော်တို့ကလူထုတွေရဲ့အခြေခံဝန်ဆောင်မှုတွေပြည်နေမှာပိုကျက်ကျသွားတယ်ပိုဝေးလံသွားတယ်ကိုယ်ရစီတွေပိုထောင်းလာတဲ့ဟိုအခြေအနေကိုရင်ဆိုင်ရတဲ့ကြောင့်မို့လူထုတွေရဲ့အချမ်းအရေးဆောင်မှုကပိုချိနေလာတယ်
စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းကယင်းဒီဒေသမှာဒေသအကွယ်ရေးတပ်ဖွဲ့တွေဖွဲ့စည်းပြီးတော့စစ်ကောင်စီကိုခုခံတိုက်ခိုက်လာတာဒီ3နှစ်ကျော်ကာလအတွင်းမှာကယင်းဒီပြည်နယ်ရဲ့80ရာခိုင်နှုန်းလောက်အကွယ်ရေးတပ်ဖက်ကထိန်းချုပ်ထားနိုင်တယ်လို့အကွယ်ရေးတပ်တွေကပြောဆိုထားပါတယ်။ဒါကြောင့်စစ်ရေးပြင်းထန်တဲ့ကယင်းဒီဒေသကိုနယ်မြေစိုးမိုးနိုင်ဖို့စစ်ကောင်စီတပ်ကညီမျိုးစုံတုံးနေတယ်လို့ဒေသခံတွေကပြောပါတယ်။စစ်ကောင်စီတပ်ကမြေပြင်မှာစစ်ရေးရှုံးနေလာရင်အရသာပြည်သူတွေကျန်းမာရေးဝန်ဆောင်မှုပေးနေတဲ့နေရာတွေကိုပြစ်မှတ်ထားတိုက်ခိုက်လို့ရှိတယ်လို့ကရင်ပြည်အမျိုးသားများကကွယ်ရေးတပ် KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတာအေဆိုကအခုလိုပြောပါတယ်
အချင်းမျိုးပဲတိုက်ခိုက်တယ်ပေါ့နော်သူတို့ကတော့ဒီဆေးခန်းတွေဆေးပိတ်ခန်းတွေနောက်ပြီးတော့မှဒီဆေးရုံတွေကိုတော့အများအားဟိုပြမထားတိုက်ခိုက်ပြီးရှိတယ်ပေါ့နော်အထူးဖြစ်စစ်ပွဲတွေပြင်းထန်နေတဲ့ချိန်ပေါ့နော်သူတို့ဘက်ကထိနာတာတွေများတဲ့ချိန်မှာဆိုရင်ဒါနောက်တန်းမှာရှိတဲ့စခန်းတွေဆေးခန်းတွေဆေးရုံတွေကိုပြမထားတိုက်ခိုက်ပြီးရှိပါတယ
်ဆေးရုံဆေးခန်းတွေကိုပြမထားတိုက်ခိုက်နေတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတုံ့ပြန်ချက်ရရှိဖို့ကြားပြည်နယ်အစိုးရအဖွဲ့ပြောရေးဆိုခွင့်ရှိသူလူမှုရေးရာဝန်ကြီးဦးအောင်ဝင်းဦးကိုPOA ကဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့လက်ခံဖြေဆိုတာမရှိသေးပါဘူး။စစ်အာဏာသိမ်းပြီးတော့3နှစ်ကျော်ကာလအတွင်းမှာဆေးရုံဆေးခန်းပေါင်း343ခုကိုစစ်ကောင်စီကဖျက်ဆီးခဲ့တယ်လို့ဧပြီလ28ရက်နေ့ကအမျိုးသားညီညွတ်ရေးအစိုးရ NUG ကထုတ်ပြန်ထားပါတယ်။စစ်ကောင်စီတပ်ဟာကျန်းမာရေးခန္ဓာအပေါ်တိုက်ခိုက်မှုပေါင်း1293ကြိမ်ကျူးလွန်ခဲ့ကြောင်းနဲ့ကျန်းမာရေးဝန်ထမ်းစုစုပေါင်း104ဦးတပ်ဖြတ်ခံခဲ့ရပြီးတော့132ဦးချီခဲ့တဲ့ဒဏ်ရာရရှိခဲ့ကြောင်း insecurity insight ရဲ့မှတ်တမ်းကိုကိုးကားပြီးတော့ NUG ကထုတ်ပြန်ချက်မှဖော်ပြထားပါတယ်။ဆေးရုံစစ်ခန်းတွေနဲ့ကျန်းမာရေးခန္ဓာအပေါ်မှာစစ်ကောင်စီကတမင်ပြစ်မှတ်ထားတခိုက်တဟာ Geneva Convention ကဘာကူလာသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်တွေလူသားချင်းစာနာထောက်ထားရေးနဲ့လူအခွင့်အရေးဆိုင်ရာနိုင်ငံတကာဥပဒေတွေကိုပြောင်းပြောင်းတည်တည်ချုပ်ပေါက်နေခြင်းဖြစ်တယ်လို့ NUG ကပြောဆိုထားပါတယ်။